အိန္ဒိယနိုင်ငံမြောက်ပိုင်းအယုဒ္ဓယာမြို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့မြေနေရာကိုဟိန္ဒူတွေရာသင့်တယ်လို့အိန္ဒိယတရားရုံးချုပ်ကဒီကနေ့အမိန့်ချလိုက်တဲ့အတွက်အဲ့ဒီမှာဟိန္ဒူဘုရားကျောင်းဆောက်ဖို့လမ်းပွင့်သွားခဲ့ပါတယ်။16ရာစုကဆောက်ခဲ့တဲ့ဗလီတစ်ခုကိုလွန်ခဲ့တဲ့25နှစ်တုန်းကဟိန္ဒူလူကြီးကဖျက်ဆီးခဲ့တဲ့နေရာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဟိန္ဒူနဲ့မွတ်စလင်ကြားအရှိကြဆုံးအငင်းပွားမှုတစ်ခုမှာတရားရုံးချုပ်တရားသူကြီး5ယောက်လုံးကဟိန္ဒူတွေကိုအနိုင်ပေးခဲ့တာပါဟိန္ဒူဘုရားကျောင်းတစ်ခုဆောက်လုပ်ရေးကိုကြီးကြပ်ဖို့အစိုးရဖွဲ့စည်းပေးရမယ်ဂောပကအဖွဲ့တစ်ခုလက်ကိုဒီမြေကိုပေးအပ်ရမှာဖြစ်ပါတယ်မွတ်စလင်တွေအနေနဲ့ဗလီတစ်ခုဆောက်ဖို့တခြားမှနေရာအစာပြန်ပေးတင်တယ်လို့လည်းတရားရုံးချုပ်ကအမိန့်ချခဲ့ပါတယ်သုံးအေကနီးပါးရှိတဲ့မြေနေရာနဲ့ပတ်သက်လို့ဆယ်စုနှစ်နဲ့ချီအငင်းပွားမှုတွေဖြစ်နေတာမှာ1992ခုနှစ်တုန်းကတော့အထွတ်အထိပ်ကိုရောက်ခဲ့ပြီးအထီးကရုံးဖြစ်ခဲ့လို့အဲ့ဒီတုန်းကလူပေါင်း 2,000 လောက်သေဆုံးခဲ့ပါတယ်ဒီကနေ့တရားရုံးချုပ်အမိန့်ချမှတ်ခဲ့ပြီးတဲ့နောက်ငြင်းငြင်းချမ်းချမ်းနေကြဖို့အတွက်အိန္ဒိယဟိန္ဒူခေါင်းဆောင်တွေရောမွတ်စလင်ခေါင်းဆောင်တွေကပါပန်ကြားခဲ့ပါတယ်မွတ်စလင်တွေဘက်ကရှေ့နေကတော့တရားရုံးဆုံးဖြတ်ချက်ကိုမကျေနပ်ချောင်းပြောပေမဲ့စူးစူးပူပူမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်နိုင်ငံတော်ဝမ်းမှလုံခြုံရေးကိုတင်းကျပ်ထားပါတယ်အထူးသဖြင့်အယုဒ္ဓယာမြို့မှာလုံခြုံရေးတပ်ဖွဲ့ဝင် 9,000 လောက်ကိုဖြန့်ချထားပြီးတရားရုံးကြားနာပွဲကိုလည်းအများပြည်သူလာရောက်ကြားနာခွင့်မပြုခဲ့ပါဘူးအငင်းပွားနေတဲ့နေရာဟာဟိန္ဒူရာမနတ်ဘုရားမွေးရမြေဖြစ်ပြီးတော့အဲ့ဒီမှာအရင်ရှိခဲ့တဲ့ဟိန္ဒူဘုရားကျောင်းအပြည့်နေရာမှာဗလီကိုတိဆောက်တာလို့ဟိန္ဒူဘာသာဝင်တွေကယုံကြည်ကြပါတယ်